ဆယ်စုနှစ်နှစ်ခုကြာကြာတင်မာမှုတွေရှိခဲ့ပြီးတဲ့နောက်ပုံမှန်ပြန်ဖြစ်လာနေတဲ့ဆက်ဆံရေးကိုတိုးတက်ခိုင်မာစေဖို့နဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်လှုပ်ဆောင်မှုရည်ရွယ်ချက်နဲ့ရောက်လာခဲ့တဲ့သမ္မတဦးသိန်းစင်ရဲ့ဥရောပခီးစဉ်ဟာအောင်မြင်တယ်လို့သမ္မတနဲ့အတူဒီခီးစဉ်မှာလိုက်ပါလာတဲ့သမ္မတပြောခွင့်ရဦးရဲထွတ်ကဒီပြည်ထောင်နိုင်ငံကနေပြန်လည်မထွက်ခင်မှာပဲပြောကြားခဲ့ပါတယ်အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့မန္တနာချမ်းကပြောပြပေးမှာပါရှင
်ဟုတ်ပါတယ်ဒီကနေ့တောက်ကြနေမှာသမရဦးသိန်းစိန်ဟာသူ့ရဲ့နှစ်ရက်ကြာပြည်ထောင်နိုင်ငံခီးစဉ်ကိုအဆုံးသတ်တဲ့နောက်ဆုံးနေ့ဖြစ်ပါတယ်ပြည်ထောင်နိုင်ငံကနေမြန်မာနိုင်ငံကိုပြန်လည်မထွက်ခွာခင်အချိန်လေးမှာသမရပြောခွင့်ရပုဂ္ဂိုလ်ဦးရဲထွတ်ကနှစ်နိုင်ငံဆက်ဆံရေးနဲ့စစ်ပွားရေးဆိုင်ရာကိစ္စတွေအတွက်အဓိကလာရောက်တဲ့ဒီခီးစဉ်တွင်ဓာရီကိုအောင်မြင်ဆောင်ရွက်နိုင်ခဲ့တယ်လို့ VOE မြန်မာပိုင်းကိုပြောပါတယ်
ကျွန်တော်တို့ဒီတိုင်းနိုင်ငံခီးစဉ်ရောပြင်သစ်နိုင်ငံခီးစဉ်ရောနှစ်ခုလုံးမှာသမရိုင်းနဲ့ရီမန်းချက်နှစ်ခုရှိပါတယ်။တကယ်တော့ကာလတန်ကြာအစ်ဆက်နေခဲ့တဲ့ကျွန်တော်တို့နိုင်ငံရဲ့ဂျာမန်ရဲ့ဆက်ဆံရေးပုံမှန်ဆက်ဆံရေးပြန်လည်ရောက်ရှိနေပြီ။အဲ့ဒီဆက်ဆံရေးမှာတစ်ဆင့်ပို့ဖို့တိုးတက်ခိုင်မအောင်လုပ်မယ်ဆိုတဲ့ရည်ချက်တစ်ခုရှိပါတယ်။နှစ်ကတော့ကျွန်တော်တို့နိုင်ငံအတွက်လိုအပ်နေတဲ့လူမှုစုဘွားဘွားပုံမှန်တိုးတက်ရေးကိစ္စတွေမှာပေါင်းဆောင်နိုင်မယ်အလားအလာတွေကိုလည်းရောက်ရှာဖွေရဖြစ်ပါတယ်။ဒါဒီခီးစဉ်မှာတော့အဲ့ဒီရည်ချက်နှစ်ခုလုံးကိုကျွန်တော်အောင်မြင်အောင်လုပ်နိုင်ခဲ့လို့ကျွန်တော်ယုံကြည်ပါတယ်
။ဒါအပြင်သမရဦးသိန်းစိန်ဟာသူ့ရဲ့ပြင်သစ်နိုင်ငံခီးစဉ်တရားဝင်စတင်တဲ့နေ့မှာပဲပြင်သစ်နိုင်ငံမှာရှိတဲ့စစ်ပွားရေးကုမ္ပဏီပေါင်း40ကျော်ကကိုယ်စားလှယ်တွေနဲ့အရင်ဆုံးတွေ့ဆုံခဲ့ပြီးတော့စစ်ပွားရေးရင်းနှီးမြှုပ်နှံမှုကိစ္စကိုအဓိကထားဆွေးနွေးခဲ့တာပါ။ဆယ်စုနှစ်နှစ်စုကျော်ကြာအုပ်ချုပ်လာခဲ့တဲ့ဆရာနာရှင်အစိုးရကနေအယက်သားအစိုးရပြောင်းလဲလာခဲ့တဲ့မြန်မာနိုင်ငံမှာပြည်ပကလုပ်ငန်းရှင်တွေလာရောက်ရင်းနှီးမြှုပ်နှံမှုတွေလုပ်ကြဖို့အစိုးရကတရားဝင်ဖိတ်ခေါ်ခဲ့ပြီးတဲ့နောက်အခုခီးစဉ်တွင်မှလည်းပြင်သစ်စီးပွားရေးလုပ်ငန်းရှင်ကြီးတွေနဲ့တွေ့ဆုံပြီးအဓိကဒီရင်းနှီးမြှုပ်နှံမှုကိစ္စတွေကိုပဲဆွေးနွေးကြတာဖြစ်ပါတယ်။အနောက်အရာကြီးနိုင်ငံတွေအနေနဲ့မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုတွေလှုပ်လို့စိတ်ရှိပေမဲ့အစအစအရရာဖွံ့ဖြိုးမှုနှိမ့်ချနေသေးတာကြောင့်ဒီလိုရင်းနှီးမြှုပ်နှံမှုတွေလှုပ်တဲ့နေရာမှာအခြေခံလိုအပ်ချက်တွေနဲ့ပတ်သက်ပြီးသူတို့ရဲ့စိုးရိမ်စိတ်ကိုသမရဦးသိန်းစိန်ကိုပြုံးပွင့်လင်းလင်းပြောဆိုခဲ့ကြတယ်လို့တာဝန်သိတဲ့ရင်းနှီးမြှုပ်နှံမှုတွေလုပ်ပါမယ်လို့လည်းသူတို့ဘက်ကကတိပြုခဲ့ကြတယ်လို့ဦးရဲထွတ်ကဆက်ပြောပြပါဗျာ
။ဒီမောင်ကြီးကတော့ပြင်သစ်နိုင်ငံနဲ့သူတို့ကဏ္ဍအတော်များများသူတို့စိတ်ဝင်စားတယ်။ဒါပေမဲ့အဓိကသူတို့ပြောတာကတော့သူတို့လုပ်ချင်တဲ့ရင်းနှီးမြှုပ်နှံမှုကသမရကြီးရဲ့မူဝါဒအတိုင်းပဲပေါ့။လူမှုရေးတာဝန်သိတဲ့ဒီလိုရင်းနှီးမြှုပ်နှံမှုပြဿနာမျိုးတွေကိုဆောင်ရွက်ဖို့သူတို့စိတ်ဝင်စားတယ်ဆိုတော့ကျွန်တော်မူနယ်လည်းကိုက်ကြည့်တဲ့သဘောလို့ရှိပါလား။ဉာဏ်ဆိုရင်ဘုံရှိပါဦးဒါပေမဲ့ကျွန်တော်တို့တချို့ကိစ္စမျိုးပေါ့နော်ကျွန်တော်တို့ကဖြည့်ဆည်းပေးရမယ်ဟာဆိုကလဲစစ်ဆောင်အလုပ်ကိစ္စမျိုးနောက်ကဒီလမ်းမဆက်တွေလို့နှစ်ဆက်ဆက်ကျလို့ကိစ္စမျိုးဒါမျိုးတွေတော့ရှိတာပေါ့
ဒါပြင်သမရဦးသိန်းစိန်ဘက်ကလည်းမြန်မာနိုင်ငံမှာနိုင်ငံရေးအရာတည်ငြိမ်မှုရှိနေပြီးနိုင်ငံတကာစံငိမ်စံညွန်းတွေနဲ့ကိုက်ညီတဲ့ဒီနိုင်ငံတကာယင်းနှိမ့်မြုံနံမှုဥပဒေဆိုတာလည်းရှိနေပြီးဖြစ်တဲ့အကြောင်းနဲ့ယင်းနှိမ့်မြုံနံမှုတွေကိုအတားအဆီးဖြစ်စေခဲ့တဲ့အရင်တုန်းကပိတ်ဆို့တားဆီးမှုမျိုးတွေလည်းမရှိတော့ဘူးလို့ပြင်သစ်စီးပွားရေးလုပ်ငန်းရှင်ကြီးတွေကိုပြန်လည်ပြောကြားခဲ့တယ်လို့ဆိုပါရယ်။အဲဒီနောက်သမရဦးသိန်းစိန်ဟာပြင်သစ်သမရဖရန်ဆွာအော်လန်နဲ့လည်းတွေ့ဆုံခဲ့ပြီးတော့လက်ရှိဦးသိန်းစိန်အစိုးရလှုပ်ဆောင်နေတဲ့ပြုပြင်ပြောင်းလဲမှုအခြေအနေတွေနောက်ပညာရေးဆိုင်ရာနဲ့သတင်းမီဒီယာအပိုင်းတွေမှာပြင်သစ်နိုင်ငံအနေနဲ့ပုံမကူညီပေးသွားဖို့တွေကိုလည်းဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ဒီနှစ်ရက်ကြာပြင်သစ်ခီးစဉ်မတိုင်ခင်မှာတော့ဗြိတိန်နိုင်ငံကိုတွားရောက်ခဲ့ပြီးဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်နဲ့နှစ်နိုင်ငံကုံသွယ်မှုနဲ့စစ်ဘက်ဆိုင်ရာကိစ္စတွေမှာတိုးမြှင့်ပူးပေါင်းလှုပ်ဆောင်ရေးတွေကိုဆွေးနွေးခဲ့ကြပါတယ်။ဗြိတိန်နိုင်ငံအနေနဲ့လည်းမြန်မာနိုင်ငံရဲ့ဖွံ့ဖြိုးမှုအစီအစဉ်တွေအတွက်စတာလင်ပေါင်းတန်း30ကိုလည်းကူညီပေးသွားမှာဖြစ်တဲ့အကြောင်းသမရဦးသိန်းစိန်ရဲ့ဗြိတိန်နိုင်ငံခီးစဉ်တွင်မှဗြိတိန်ဆိုရကတရားဝင်ပြောကြားခဲ့တာပါ။ဒါပေမဲ့လည်းမြမအရေးတက်ကြွလှုပ်ရှားသူတွေနဲ့လူခွင့်ရေးအဖွဲ့တွေကတော့အခုလိုအနောက်အုပ်စုနိုင်ငံတွေနဲ့ဆက်ဆံရေးတွေပြန်လည်တိုးတက်ကောင်းမွန်လာနေတဲ့မြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်မှုတွေနဲ့တက်ကြွလှုပ်ရှားသူတွေကိုဖမ်းဆီးတာတွေဆက်လက်ဖြစ်ပေါ်နေတဲ့အကြောင်းထောက်ပြခဲ့ကြသလိုတိုင်းဒေသတွေမှာပြစ်ခတ်ရဲဆဲဖို့နဲ့နိုင်ငံရေးကျင်းသားအလုံးပြန်လှုပ်ပေးရေးကိုလည်းတောင်းဆိုဆန္ဒပြခဲ့ကြပါတယ်ရှင်။